တ်လုပ်ငန်းရှင်တွေကိုပြည်တွင်းလုပ်ငန်းရှင်တွေလိုပဲတန်းတူအခွင့်အရေးတွေနဲ့ပံ့ပိုးမှုတွေလှုပ်သွားပေးတဲ့အတွက်နှိမ့်ချလာရောက်ရင်းနှီးမြှုပ်နှံကြဖို့စီမံကိန်းနဲ့ဗဏ္ဍာရေးပြည်ထောင်စုဝန်ကြီးကဖိတ်ခေါ်လိုက်ပါတယ်။ပြည်ပလုပ်ငန်းရှင်တွေအတွက်မျှတစွာရှင်ပြိုင်ခွင့်ပေးမယ့်ဥပဒေတွေနဲ့နေဥပဒေတွေနဲ့ကာကွယ်ပေးသွားမယ်လို့လည်းဆိုပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်မန်နေခါကပေးပို့ထားပါတယ်ရှင်
။ဒီကနေ့ရင်းနှီးမြှုပ်နှံတဲ့ဟိုတယ်မှာနိုင်ငံရေးစီးပွားရေးလုပ်ငန်းရှင်တွေကိုတွေ့ဆုံခြင်းစီမံကိန်းနဲ့ဗဏ္ဍာရေးပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကဖိတ်ခေါ်လိုက်တာပါ။ဒါဟာအာဏာရ NLD ပါတီဦးဆောင်တဲ့အစိုးရတည်ရဲ့စီးပွားရေးလုပ်ငန်းရှင်တွေကိုပထမဦးဆုံးအနေနဲ့နိုင်ငံတကာကလုပ်ငန်းရှင်တွေကိုချပြခဲ့တာလည်းဖြစ်ပါတယ်။ယူနီမြောက်နယ်သူတွေအတွက်မျှတတဲ့အခွင့်အရေးတွေပေးနိုင်ဖို့မကြခင်ကပဲယူနီမြောက်နယ်မှုဥပဒေကိုပြင်ဆင်ထားပြီးဖြစ်တာမို့လာရောက်ယူနီကြဖို့နဲ့တိတ်မကြခင်အတော်တွေမှာလည်းဒီဥပဒေနဲ့ပတ်သက်တဲ့လိုက်နာရမယ့်နေဥပဒေတွေကိုထပ်မံထုတ်ပြန်ပေးသွားမယ်လို့ဝန်ကြီးကပြောပါတယ်
။ဒီဘက်ကလုပ်ငန်းရှင်များအားလုံးကိုကျွန်တော်ဒီဖိတ်ပေါ်လို့ရှင်းတဲ့အဓိကချက်ကတော့မြန်မာနိုင်ငံရဲ့ယူနီမြောက်နယ်ဥပဒေရဲ့အတူမကြခင်ကဖြစ်ပေါ်လာတဲ့လူ့ခွင့်ဝင်မှုတွေလူ့ဥပဒေတွေအားလုံးကိုကျွန်တော်ပြတ်တာပေါ်လာကြတဲ့လူ့ငွေရှင်တွေအားလုံးကိုမြန်မာနိုင်ငံတွင်းမှာယူနီမြောက်နယ်ကပေးထားတဲ့ဥပဒေတွေဖြစ်ပေါ်လာပါပြီ။လူ့ဥပဒေဖြစ်ပေါ်လာပါပြီ။ပြတ်တာတဲ့ယူနီမြောက်နယ်လူတွေဖြစ်လာပါပြီ။အခြားတဲ့အစိတ်အဆဲတွေကျုံ့နေတဲ့အခါမှာလည်းကျွန်တော်နိုင်ငံတော်အစိုးရအနေနဲ့အချိန်တိုင်းလိုက်အချိန်တိုင်းလိုက်အမှုကဖြစ်ပြီးတော့ဒီလိုမျိုးရတဲ့ issue တွေ difficulty တွေ problem တွေကိုဆက်မျိုးဟိုလိုမျိုးချေချင်းမျိုးပတ်မှုပေးပါမယ်။ဒီဘက်ကပုံစံတွေကိုပတ်မှုပေးတယ်လို့ပဲဒီဘက်ကလည်းဆိုလို့ကျွန်တော်ပတ်မှုတွေကိုပြင်ဆင်ပေးပါမယ်။ဒီမှာလည်းဟာအရင်နဲ့မတူတဲ့စီးပွားရေးအခွင့်အရေးစီးပွားရေးမော်ဒယ်ကိုချေချင်းပါပြီးဖြစ်တယ်ဆိုတော့ကျွန်တော်ကြိုးစားပါတယ်
။ဒီလိုပြည်ပလုပ်ငန်းရှင်တွေကိုလာရောက်ရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်လိုက်တဲ့အတွက်ပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့မိမိတို့လုပ်ငန်းတွေရပ်တန့်သွားမလားလို့မစိုးရိမ်ကြဖို့နဲ့အစိုးရအနေနဲ့အကောင်းဆုံးရှင်ပြိုင်နိုင်အောင်ပံ့ပိုးပေးမယ်လို့ဝန်ကြီးကတတိပြုခဲ့ပါသေးတယ်။အားနည်းနေတဲ့ဗန်လုံငန်းတွေမှာလည်းပြည်ပငင်းငင်းမြုံနယ်မှုတွေခုပြုသွားမယ်ဒီပြင်ခေနောက်ကျနေတဲ့လေယာဉ်လုပ်ငန်းတွေမှာပါပြည်ပငင်းငင်းမြုံနယ်ခွင့်တွေကိုပေးသွားဖို့စီစဉ်ထားတယ်လို့လည်းပြောပါရယ်။ဒီလိုပြည်ပလုပ်ငန်းရှင်တွေကိုဖိတ်ခေါ်လို့ပြည်ရင်းလုပ်ငန်းတွေပျော်လဲနိုင်တယ်ဆိုတဲ့စင်ကြီးတွေမပေးဘဲတန်းတူရှင်ပြိုင်ကြဖို့ပြည်ရင်းလုပ်ငန်းရှင်တွေကိုဝန်ကြီးကတိုက်တွန်းခဲ့ပါသေးတယ်။မနက်ငယ်ယင်းနှိမ့်နှံမှုနဲ့ညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှုချုပ်ဦးအောင်နိုင်ဦးကတော့ပြည်တွင်းပြည်ပလုပ်ငန်းရှင်တိုင်းလွယ်ကူလျင်မြန်စွာယင်းနှိမ့်နှံလာနိုင်ဖို့တည်ဆဲကုမ္ပဏီအဥပဒေကိုမကြခင်ပြင်ဆင်ပေးသွားဖို့ရှိတယ်လို့ပြောပါတယ်
။ Myanmar will be ready to develop and start with a new system, a new companies law and new investment law.And before the end of 2017
the company ma go myanmar a ni ne snit tit de yin ni myo nan mu upade atit company upade atit de ne sa tin lou saung bo a sin tin phit ma ba company upade atit ma so yin lou pai kwin ni a nya ji ko pe tha ba de ta si kan tat chit de le a nya ji sho pe tha ba de chano lu ga company ko online ga ni mhat pon tin lou ya me snit tuk khu le season pe ni ba de 2018 hne le law ma go အဲ့ဒီစနစ်နဲ့စတော့နိုင်မယ်လို့ညွှန်းလင်းပါတယ်။ယင်းနည်းမြှုပ်နှံသူတွေအလွယ်တကူလုပ်ကင်နိုင်ပြီးစီးပွားရေးလုပ်ငန်းတွေတိုးချဲ့နိုင်ဖို့ကျွန်တော်တို့စ조사ဆောင်ရွက်နေပါတယ်
။လက်ရှိချိန်မှာနိုင်ငံသားယင်းနည်းမြှုပ်နှံမှုပမာဏဟာ2019ဖေဖော်ဝါရီလအထိကန်ဒေါ်လာ6ဘီလီယံကျော်ရှိတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတွင်းကိုရာရောက်ယင်းနည်းမြှုပ်နှံမယ်ဆိုရင်တရက်စစ်မီးရရှိဖို့ခက်ခဲတာကျိုးနီစနစ်တွေရှိနေသေးတာနဲ့ဥပဒေရေးရာခိုင်မာမှုအားနည်းတာတွေကြောင့်ရာရောက်ယင်းနည်းမြှုပ်နှံနဲ့ပြည်ပယင်းနည်းမြုံနယ်မှုပမာဏဟာအားနည်းနေသေးတယ်လို့ပြည်ပလုပ်ငန်းရှင်တွေကထောက်ပြကြပါတယ်။စားတောက်ကုန်လုပ်ငန်းတစ်ခုဖြစ်တဲ့တက်ချင်းလုပ်ငန်းကအထူးသဖြင့်မန်နေဂျာတဦးဖြစ်တဲ့မစ္စတာချာယာယွန်ဆန်ကတော့
Challenge is the policy consistency in policy. For example, just now the gentleman bring up the issue. MIC
approved. ဒီကတော့ကွာမွာကိုတစ်ဆမတ်ထိန်းထားနိုင်ရည်ဖြစ်ပါတယ်။ဒီအောက်ကတင်သွင်းလိုက်တာကို MIC ကအရင်တည်ပြုပေးတယ်။ဒါပေမဲ့နောက်ကျတော့အစိုးရကတော်ခွင့်ပြုတော့ဘူးဆိုတာဖြစ်လာတယ်လေဒီမှာရင်းနှီးမြှုပ်နှံမှုအခက်အခဲတွေ့ရပါပဲဖြစ်နေုံကတုံးလက်တာစီမံရေးတစ်ခုလုပ်ဖို့ခွင့်ပြုမယ့်ကြာပြီးလုံနေတော့မှနောက်ကျရပ်ထားရမယ်ဆိုတာဖြစ်လာပါတော့ဒီတော့ရင်းနှီးမြှုပ်နှံမှုတွေကလည်းဆက်ပြီးဘာမှမလုပ်ရဲရပါဘူ
းလက်ရှိခြေထည်နဲ့ပတ်သက်ပြီးသူကခုလိုပြောပြပါတယ
် is improving there are still some room to be improved
တူတက်မှုတွေပြေးရပါတယ်ဒါပေမဲ့ပို့ပြီးတော့တူတက်အောင်လုပ်လို့ရပါသေးတယ်ဒုတိယချိန်ထုတ်ပြန်လိုက်တဲ့2000-2001ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေမှာကနိုင်ငံရေးနှိမ့်ညွှန်းနယ်မှုတွေကိုပြည်သူပိုင်းမလွတ်လပ်ဘူးဆိုရပါဒါအပြင်နောက်ထပ်ပို့ပြီးတော့တိုးတက်မှုတွေရှိအောင်လည်းလုပ်ပေးပါရယ် MIC ရဲ့အထူးကောင်းမွန်တဲ့အစအပြေလုံဆောင်မှုတွေပါ
လာမယ့်2018 2019မှာမြန်မာနိုင်ငံဟာပြပနိုင်ငံတွေရဲ့အကောင်းဆုံးရင်းနှီးမြှုပ်နှံနိုင်မဲ့နေရာတစ်ခုဖြစ်စေရမယ်လို့ဗတိတွေပြောခဲ့ပြီးရင်းနှီးမြှုပ်နှံမှုမှာမလိုလားအပ်တဲ့မူဝါဒပိုင်းဆိုင်ရာတွေကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့မယ်လို့လည်းပြောဆိုလိုက်ပါတယ်